ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ရိန်ဂျာဒုက္ခသည်တွေကိုဝေးလံခေါင်ဖျားတဲ့ကျွန်းကိုပို့နေရမှာအန်ဒီရဲ့ကင်းမကင်းလေးလာဆန်စစ်မှုတွေလုပ်ဖို့ခွင့်ပြုပေးတယ်လို့ကုလသမဂ္ဂလူခွင့်ရေးစုစမ်းစစ်ဆေးအရာရှိကပြောလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ပြီးခဲ့တဲ့အပတ်ကပဲရိန်ဂျာဒုက္ခသည်1600ကိုဘာစင်ချာကျွန်းကိုပို့ဆောင်ခဲ့ရမှာနည်းပညာပိုင်းဆိုင်ရာအန်ဒီရဲ့ရှိမှုကိုကြိုမဆန်းစစ်ခဲ့ဘူးလို့ကုလသမဂ္ဂရဲ့မြမလူခွင့်ရေးစုံစမ်းရေးကိုယ်စားလှယ်ထောမတ်စ်အန်ဒရူးစ်ကဆိုပါတယ်။ကုလအထူးစုံစမ်းရေးရာရှိအန်ဒရူးစ်ကပဲဒီအန်ဒီရဲ့ဆိုင်ရာလိလာဆန်းစစ်မှုအပြင်ဒုက္ခသည်တွေအနေနဲ့အတင်းအကျပ်ဖိအားပေးတွားခံရတာမဟုတ်ကြောင်းအာမခံတဲ့လုပ်ငန်းစဉ်ပါလို့လဲဒါကအားလုံးအစိုးရင်ဆုံးဖြစ်နေလို့ပါလို့ဆက်ပြောခဲ့ပါတယ်။အန်ဒရူးစ်ကဆက်ပြီးဒီလိုလုပ်ငန်းစဉ်တွေရှိထားမှသာဒီပစံချာစခန်းဟာဒုက္ခသည်တွေကိုလက်ခံဖို့တင့်တော်မှုရှိမရှိဒါမှမဟုတ်ဘာတွေပြောင်းလဲလုပ်ပေးတင်တာတွေကိုတွေ့ရှိနိုင်မှာပါလို့ခြေညာချက်ထဲမှာဖော်ပြခဲ့ပါတယ်။ဒါအပြင်အခုလိုလုံနိုင်ရင်ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့လည်းရှိထားတဲ့ကိုယ်သဘောနဲ့ကိုယ်ပြောင်းရွှေ့ရေးမူဝါဒကိုတစ္ဆာရှိရှိလက်တွေ့အကောင်အထည်ပေါ်လုပ်ပြတယ်လို့ထင်ကြသားမှာဖြစ်တယ်လို့အန်ဒရူးစ်ကဆိုပါတယ်။မြန်မာအစိုးရဘက်ကတော့ဒီရိုဟင်ဂျာဆိုတဲ့တုံ့နှုံကိုတရားဝင်လက်မခံထားပါဘူးခင်ဗျ။